မြန်မာနိုင်ငံမှာ2016ခုနှစ်အတွင်းသိပ္ပံနဲ့ဤပညာဆိုင်ရာတိုးတက်ဖို့လှုပ်ဆောင်နိုင်တာတွေနဲ့ပတ်သက်ပြီးဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုရဲ့အမြင်ကိုဒီတစ်ပတ်မှာပြောပြပေးပါရစေ။ပညာရေးဝန်ကြီးဌာနလက်အောက်မှာသိပ္ပံနဲ့ဤပညာအတွက်ကွန်ပျူတာတက္ကသိုလ်က25ခု IT အတွက်3ခုဤပညာတက္ကသိုလ်က33ခုတောင်ရှိပါတယ်။ဒါအပြင်ဤပညာနဲ့အသက်မွေးပညာအတွက်ပါကျောင်းတွေကိုဖွင့်လှစ်ပေးထားတာပါ။တိုင်းပြည်တစ်ပြည်တိုးတက်ရေးအတွက်သိပ္ပံနဲ့ဤပညာကိုအလေးထားမှုရှိဖို့လိုအပ်တယ်လို့ဓာတုဗေဒပညာရှင်တဦးဖြစ်တဲ့ဒေါက်တာခင်မောင်ညိုကပြောပါတယ်
။ပညာရေးမှာကျွန်တော်တို့ကအခုကတိဆောက်ဆဲကာလလို့ကျွန်တော်တို့ပြောလို့ရတော့ပါလေ။အရေးကြီးဆုံးကျွန်တော်ပြောချင်တာဥပမာနတ်မောက်ကျောင်းလိုမျိုးမှာကျွန်တော်စင်ကာပူနဲ့မြန်မာနဲ့ပေါင်းတော့ဆယ်တန်းအောင်ပေါ့လေ။ Technology ရှင်းကိုမမီတဲ့အဲဒီကျောင်းကိုမတက်နိုင်တဲ့လူတွေကိုပညာသင်ပေးတယ်ကွာ9မျိုးလောက်ရှိတယ်အဲ့ဒီမှာဒီ wording ဆော်တာဆာဘုံမှာပြရအဲ့ဒီအခြေခံကိုမရှိတာဒီလျှက်စစ်ကဆလုတ်တယ်သူတို့ကြောင်းတက်တဲ့လူတွေအကုန်လုံးလုံးရတယ်အဲ့လိုပဲကျွန်တော်တို့ insane GTI ဆိုတော့အဲ့ဒီမှာဂျပန်နဲ့ပေါင်းပြီးတော့လုတ်ထားတဲ့ကြောင်းလေးရှိတယ်အဲ့ဒါကတော့ဆယ်တန်းမအောင်တဲ့လူတွေအစရစစ်နဲ့ဆိုင်တဲ့ဤပညာတွေအကုန်လုံးပေးပြီးတော့နော်ကျွန်တော် technology နဲ့ပြောရင်တော့အမှန်တန်နေတယ်လို့ပြောလို့ရပြီမဲ့အဲ့ဒီလူတွေကအ ਨੇ စုလာစားမှတ်သိရတယ်အဲ့ဒီလူတွေခုနလောက် training လုပ်တင်တာနေလုပ်နေတယ်ကျွန်တော်တို့ကိုယ်တိုင်သွားလေ့လာတယ်အမှန်တန်ကောင်းပါတယ်ဒီလူတွေလည်းတော်ကြပါလားအရင်တော့ကတော့ကျွန်တော် ECET တို့ပါလို့အဲ့လိုမျိုးဟာတွေကတဖြည်းဖြည်းဥအောင်တောင်းလက်ထက်မှာကျွန်တော်တို့အကုန်လုံး technology နဲ့ပတ်သက်တဲ့ကျောင်းတွေပြတ်သွားတယ်အခုကျွန်တော်တို့ကအခြေခံနဲ့စပြီးတော့လုပ်ကြတယ်လို့ကျွန်တော်သိရတော့ပေါ့အခုပြန်တော့ရောင်တက်သမှုတက်ကလို့ကြီးပြန်ဖွင့်ပြီပေါ့လေအဲ့ဒီအပိုင်းကတော့ကျွန်တော်တို့အထက်တန်းပညာတွေကိုကျွန်တော်မလေ့လာရသေးဘူးဒါပေမဲ့ရောင်တက်ကလို့မှာတော့တော်တဲ့လူတွေက science special လို့မျိုးလူတွေအများကြီးဝင်လာတယ်ဒီသိပ္ပံနဲ့ဤပညာအတွက်ကိုကိုကျောင်းသားတွေအစ်စ်တွေအများကြီးတော်တဲ့ကျောင်းသားတွေဝင်းမြူပေးတာပေါ့လေသူတို့ကိုကျွန်တော်တို့ကြည့်ရတာလဲအတော်လေးကိုကောက်ပါတယ်သူတို့အင်္ဂလိပ်စာလဲတတ်တယ်စာအုပ်တွေလဲရှိတယ်စာအုပ်တွေဖတ်တယ်ဒါအစပဲဒီခြိလှမ်းအမှန်တန်ကြီးကျယ်တဲ့ခြိလှမ်းလို့ကျွန်တော်ယူဆတယ်ဒါကြောင့်သိပ္ပံနဲ့ဤပညာမှာဆိုအဲ့ဒီဘက်ကတော့အရန်ကောင်းတယ်လို့ထင်ပါတယ်တက္ကသိုလ်ကြီးတမကဘူးသိပ္ပံမှာဟောဝိဇာတက်ကလည်းသူတွေအများကြီးဝင်လာကျွန်တော်လိုအပ်တဲ့ဟာလေးတွေကိုပညာရေးအပိုင်းကဖြည့်ဆည်းနိုင်တဲ့အနေအထားစတင်နေပြီလို့ကျွန်တော်ယူဆတာ
ဟုတ်ကဲ့ဒါ2016ခုနှစ်ထဲမှာစမြင်လာတာပေါ့နော်ဆရာ
2015ကနေစတော့စတာပေါ့သို့တော်လည်းအခုကတော့ပိုပြီးတော့ထင်ထင်ရှားရှားမြင်လာတယ်ပညာကိုအလေးထားတဲ့သဘောမျိုးကနေစပြီးမှဒီသိပ္ပံနဲ့ဤပညာတူတက်မှာလို့ထင်တယ်ဒီကျောင်းသားတွေကိုလေးစားမှုရှိလာတော့ကျောင်းသားတွေလေးစားမှုရှိလာကျောင်းသားတွေကလည်းတစ်ဖက်ကိုပြန်လှန်လေးစားလာမှာပေါ့အဲ့ဒီကနေစမှာပဲလို့ကျွန်တော်ထင်ပါတယ်ဒီလူတွေမလေးစားရင်မရဘူးလေ
ဟုတ်ပါတယ်
ကျွန်တော်တို့ဒီအမေရိကမှာ technology တိုးတက်သွားတယ်ဆိုတာဟာပညာတက်တက်မတက်တက်စာတက်တက်မတက်တက်ဒီ technology တက်တဲ့လူတွေအရန်အလေးထားတဲ့အတွက်အမေရိကကြီးကအရန်တိုးတက်တယ်ကျွန်တော်တို့ကအလေးထားမှုကအမှန်အရေးကြီးတယ်လို့ကျွန်တော်ဒီကနေစပြောနေတာပဲ
ဟုတ်ကဲ့ပါဆရာဆိုတော့ပညာရေးမှာဒီလိုမျိုးပေါ့နော်စပြီးတော့တိုးတက်လာတာတွေတွေ့ရတယ်စီးပွားရေးကဏ္ဍမှာဆရာဒီသိပ္ပံနဲ့ဤပညာဆိုင်ရာဘာအသုံးချနေတာကိုတွေ့ပါပြီလဲ
စီးပွားရေးကဏ္ဍမှာဆိုရင်တော့သိပ္ပံနဲ့ဤပညာကနိုင်ငံခြားအကူအညီစောင့်ပြီးတော့အဲ့ဒီအကူအညီတွေနဲ့လုံးမှာပဲရမယ်သဘောမျိုးရှိနေတယ်ဘာကြောင့်လဲဆိုရင်ကမ္ဘာကြီးကတိုးတက်လာတဲ့ဟာမှာကျွန်တော်တို့တန်းကြီးကကြံနေခဲ့တယ်ပေါ့လိုက်လို့မပြီးတော့တချို့ technology ကအရန်ကျော်သွားပြီပြီးတော့ကျွန်တော်တို့ကကိုကလာတဲ့ဤပညာတွေကိုစပြီးတော့သုံးရတယ်ပေါ့ဥပမာဖြစ်အရင်တော့စီဆက်ဆိုရင်မြေပဲစီကိုကျွန်တော်တို့ကစိတ်လိုက်ရင်အဲ့ဒီအဖတ်ထဲမှာစီတယ်အများကြီးကျန်တယ်အခုဆိုရင်တော့အဲ့ဒီ technology တွေကျွန်တော်တို့ဟောကဝယ်တယ်ဒီမှာစက်တွေထောင်းတယ်စက်တွေရှိလာတယ်တို့ technology ကဝယ်ယူပြီးတော့လုံးမှပဲရမယ်အနေထားရှိနေတယ်လို့ကျွန်တော်ယူဆတယ်ဟုတ်ကြမ်းတဲ့အပိုင်းကအစိုးရဘက်အပိုင်းကတော့ဟောအားနည်းလျက်ရှိသေးတာပေါ့နော်ဒီစီအက်စ်ဘိုင်းကလည်းကျွန်တော်အများကြီးမတိုးတက်သေးဘူးဟောတိုးတက်တဲ့ဟာကဥမာမော်လမြိုင်တို့ဘက်တစ်ဘက်ကတော့တက်စ်ကောင်းမွန်ရဖို့သူတို့လှုပ်ဆောင်နိုင်တဲ့အနေအထားတွေရှိပါတယ်မော်လမြိုင်တို့ဘလူးဂျွန်းတို့ဘက်တစ်ဘက်လည်းတော်တော်လေးလှုပ်ဆောင်နိုင်လာတယ်နောက်တစ်ခုကတော့ကျွန်တော်တို့နေရာအနှံ့မှာဆိုလာဆရာတွေနဲ့အလုပ်လုပ်နေတာတွေ့တယ်အိမ်တွေတော်တော်များပြီးလင့်လာတယ်တက်တိုင်တွေတော်တော်များလည်းဆိုလာဆရာတွေနဲ့ပြီးလင့်ကြတယ်ကျွန်တော်နေပြီးတော့သွားတဲ့လမ်းမကြီးပါဒါမှမဟုတ်ရန်ကုန်ကနေမန္တလေးအဝေးပြေးလမ်းမမှာလဲဆိုလာဆဲတွေစတော့တက်နေတယ်ကျွန်တော်တို့လေစိတ်နားသွားတဲ့ဟာတွေပေါ့မြန်မာပြည်ကလေစိတ်တွေမန္တလေးပဲလေစိတ်နားမှာလဲဆိုလာဆဲတွေ ਨੇ တော်တော်လေးကောင်းမှုရှိ
တယ်ဒါကဤပညာတိုးတက်လာတဲ့ဆိုရရဲ့အသင်္ကေတပေါ့နော်ဆရာ
ဟုတ်ပါဤပညာတိုးတက်လာတဲ့သင်္ကေတတွေ
ဆိုတော့ဆရာတခြားရောဒီဤပညာနဲ့ပတ်သက်ပြီးတော့ဒီတိုးတက်ပြီးတော့သုံးလာတာလေးတွေဘာတွေတွေ့ရပါသေးလဲဆရာ
မြန်မာပြည်မှာ ဟိုအရင်က e-passport ဆိုတော့လုတ်ဖို့ကြိုးစားရပါတယ်ဒါပေမဲ့ e-passport လုတ်မယ်ဆိုတဲ့ဟာမှာအဆင်မပြေလာဘူးအကောင်းဆုံးနည်းကတော့လူတွေကို identity အတိအကျပေးမယ်ဆိုတော့လုတ်ဖို့အရေးကြီးတယ်ဆိုတော့ကျွန်တော်အားလုံးသိကြတယ်ဒီတော့မြန်မာပြည်မှာလည်း smart card ဆိုတော့ဒီမှတ်ပုံတင်ကိုပြောင်းဖို့စတင်လုတ်ဆောင်နေပါပြီအဲ့တော့နေပြည်တော်မှာစတယ်မန္တလေးမှာစတော့ဗောအဲ့တော့ကျွန်တော်တို့မှတ်ပုံတင်နေအကုန်လုံး database ရောက်သွားပြီဆိုရင်ကျွန်တော်တို့ကဘယ်နေရာရဲ့ရောက်ဒီလူကသူ့မှတ်ပုံတင်နံပါတ်နဲ့သူ့ကိုပြောလိုက်သူကတ်လေးပြောလိုက်တယ်သူဘယ်လိုလဲဆိုတော့တခါတည်းသိတယ်အမေရိကမှာလို့ပဲတနေရာသွားမလေးမြန်လက်မှတ်ဝယ်မယ်အဲ့ဒီကစားပဲသူ smart card တွေနဲ့သူလုတ်လို့ရတယ်အဲ့တော့ဟိုးဆိုးတိုက်ခိုက်တယ်လူရက်တယ်ဘာလို့လို့သူ့ရဲ့အော် marking system လေးနဲ့ကျွန်တော်တို့ကဒီဥစ္စာကိုသူအမှတ်လေးပေးထားပြီးတော့သူကဘယ်လောက်ဆိုးခဲ့တယ်ဘယ်လောက်ဟိုရင်းဖြစ်ခဲ့တော်ခဲ့တယ်ဆိုတာလေးမှတ်ထားလိုက်ရင်အဆင်ပြေမယ်ဒါကြောင့်ဒီဟာအစပြုတာအမှန်တန်ကောင်းပါလေကျွန်တော်တို့ဒီ e-passport တွေကလည်းကျွန်တော်တို့ဆက်ပြီးတော့လုပ်ဖို့သူတို့ကြိုးစားနေကြပါလေဒါကတော့ဆိုတော့ထိမ့်သိမ်းရေးမှာအမှန်တန်ကောင်းတော့မှာကျွန်တော်တို့ဘုံမပြီးမှလည်းအခုအမှုတွေကအများများတယ်လေရန်ကုန်တမျိုးတွေမှာတော့အမှုကအများများတာဟု
တ်ဟုတ်ကဲ့ဆရာဆရာနိုင်ငံရေးအစပြီးတော့ဒီလူမှုရေးလုံခြုံရေးကိစ္စရက်တွေအကုန်လုံးပေါ့နော
်ဟုတ်နည်းပညာကတော့ခြုံငုံတော့ပြောရင်တော့ဒီပိုင်းနဲ့နည်းပညာကျွန်တော်လူနေမှုနော်စီးပွားရေးတော့နိုင်ငံရေးမှာတော့အထူးလိုအပ်ပါတယ်ဒီအတွက်ကိုကျွန်တော်တို့ပညာရေးကအခြေခံဖြစ်တယ်အဲ့တော့ပညာရေးကိုကျွန်တော်တို့အရင်တိုင်းပုံစံတိုင်းတော့သွားနေလို့မဖြစ်တော့ဘူးလို့ကျွန်တော်ယူဆတယ်ကျောင်းသားတွေကအမှတ်များမယ်R&D နဲ့ MCE ဆိုတော့အရင်ခေတ်ကပြောတယ်လို့ပေါ့စက်မှုနဲ့ဆေးပညာကိုတွားကျင်တဲ့လူတွေအများများတော့ပေါ့အဲ့ဒါဟာလေးကိုကျွန်တော်တို့ကပြောင်းလဲပြုပြင်ပြီးတော့တို့အဖြစ်ဘာမဆိုတော့လှုပ်เสียမှာတို့အကားလုံးပါဝင်နိုင်ဖို့လိုတယ်ဒီလိုပါဝင်တဲ့ခါမှာလဲကိုယ့်ရဲ့စိတ်ဝင်စားတဲ့ဟာကိုလွတ်လွတ်လပ်လပ်ပညာရေးမှာသင်ခွင့်ရအောင်လို့ကြိုးစားပြီးရင်ကျွန်တော်လူငယ်တွေကိုလည်းလေးစားရရောက်တယ်တို့ကိုယ်တိုင်လည်းကြိုးစားခြင်းစိတ်တွေပေါ်လာပြီးတော့တစ်ချိန်မှာတော့တိုင်းပြည်ကြီးကောင်းစားအောင်တော့လှုပ်ပေးနိုင်လို့ကျွန်တော်ထင်ပါတယ်
ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြဦးမယ်။